ကရင်ပြည်နယ်ဖားပွန်မြို့နယ်ကကရင်အာဇာနည်နေ့အခမ်းအနားကျင်းပမဲ့ KNU တပ်မဟာကနေ့မြစ်အတွင်းကိုအစိုးရတပ်မတော်ကစစ်ကြောင်းတွေဝင်ရောက်လာတဲ့အတွက် KNU ဘက်ကအရှိတောင်ပိုင်းစစ်ဌာနချုပ်တိုင်းမွနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးရဲဆောင်ကြီးကော်မတီ JMC ကိုကန့်ကွက်စာပေးပို့ထားပါတယ်။နှစ်ဖက်သက်တွေကြားပဋိပက္ခဖြစ်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မထိခိုက်စေဖို့မြန်မာအစိုးရဘက်ကတပ်တွေပြန်ရောက်ဖို့ကိုလည်း KNU ကတောင်းဆိုထားပါတယ်။တည်တည်င်းကိုတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီလ7ရက်နေ့မှာကြာရောက်မယ်ကရင်အမျိုးသားအာဇာနည်နေ့ကိုကရင်မျိုးသားစည်းရုံး KNU ရဲ့တရင်တပ်ဖွဲ့တွေအခြေစိုက်ရာနေရာတွေမှာအသီးသီးကျင်းပဖို့ပြင်ဆင်ထားကြတာဖြစ်တယ်လို့ KNU တပ်မဟာကအခြေစိုက်ရာဖားပုံခရိုင်အတွင်းမှာလည်းကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ်ကရင်မျိုးသားခေါင်းဆောင်စောပတ်ဦးကြီးကြာဆုံးတဲ့နေ့ကိုတတ်မှတ်ခဲ့တဲ့အာဇာနည်နေ့မှာစစ်ဘက်ဆိုင်ရာအခမ်းအနားတွေထည့်သွင်းကျင်းပတာကြောင့်အမြင်မမားစေဖို့အတွက်တမရဘက်ကလည်းအရင်ရက်တွေကလေးကအကြောင်းကြားစာပေးပို့ထားကြောင်း KNU ရဲ့ထွေထွေတွင်းရင်မှုဘရိုစောထာရုံမူကပြောပါတယ
်ကျွန်တော်တို့ဒီအာဇာနည်နေ့မှာစစ်ဘက်ဆိုင်ရာအခမ်းအနားပုံစံမျိုးနဲ့ဝန်ထမ်းချင်းအထိမ့်မှတ်တဲ့ပတ်သက်တဲ့အမျိုးလုပ်တဲ့အလစ်ထရှိတာဟိုအဲ့ဒါဟိုစစ်ခမ်းနားနဲ့ဖြစ်တဲ့တဲ့ကြောင့်လဲစစ်တပ်ကဟိုအငြင်းမာတာပြားရှိမလားဆိုတာလေးတော့ကျွန်တော်တို့အဲ့လိုမဖြစ်အောင်လဲကျွန်တော်တို့အကြောင်းကြားတဲ့စာတော့ပို့ထားပါတယ်
အခမ်းအနားကျင်းပဖို့ပြင်ဆင်နေချိန်မှာ KNU တပ်မဟာကအခြေပြုရာဖားပွန်ခရိုင်ဂရိုင်းတိကျေးရွာအုပ်စုတွင်ကိုအစိုးရတပ်မတော်ဘက်ကအင်အားဖြည့်ဝင်ရောက်လာတဲ့အတွက် KNU တပ်မဟာကတပ်မဟာမူကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုစီကိုတပ်တွေပြန်ရုပ်သိမ်းဖို့အကြောင်းကြားစာပေးပို့ခဲ့ပါတဲ့အစိုးရတပ်မတော်ဘက်ကတပ်တွေဝင်ရောက်လာတဲ့အပေါ်မှာ KNU ဗဟိုကပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ထံကိုလည်းကန့်ကွက်စာပေးပို့ထားတယ်လို့ဘရိုစောထာတို့မူကပြောပါတယ
်ကျွန်တော်တို့ထင်တာကတော့ဒီနှလမှုလွဲမှားတဲ့သဘောပုံစံပဲလို့တော့ထင်ရတာပေါ့နော်အဲ့တော့ GMC ကိုလည်းကျွန်တော်တို့ကန့်ကွက်စာပေးထားတာပေါ့နော်ဘာကြောင့်လဲဆိုတော့ဒီဟာကဟိုဒါလည်းမူလမှာတဲ့အပိုင်းဆိုလဲအောက်ခြေမှာတိချုံပြီးတော့ဖြည့်ရှင်းလိုက်လဲပြီးသွားတဲ့ကိစ္စပဲလေဒါပေမဲ့အခုကတော့အောက်ခြေရတဲ့တင်းနေရသူတို့ကစခန်းပါဆွဲထားတဲ့ပုံစံမျိုးပေါ့နော်ယာယီဖြစ်မလားဘယ်လိုဖြစ်မလဲတော့မသိပါဘူးဒါကတော့ဟိုနားလည်းမူလမှာနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ GMC ကိုတော့ကျွန်တော်တို့ support တာရှိပါတယ
်ဖြစ်ခတ်တက်ခဲ့မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့အတွင်းရင်းမှုနှစ်ဗိုလ်မှူးကြီးဝနအောင်ကတော့စာလက်ခံမရသေးကြောင်းပြောပါတယ်
ကျွန်တော်တို့ GMC ကိုတော့အဲ့ဒီစာနဲ့ပတ်သက်ပြီးတော့အနေဆောင်လာတော့ဆက်တာမပြီးသေးပါဘူ
းပြီးခဲ့တဲ့လတွေအတွင်းကလည်းဖာပွန်ခိုင်လွယ်မှုပလော့ဒေတာဘက်မှာတမရော်ကကာလန်ဖောက်တဲ့ကိစ္စနဲ့ပတ်သက်ပြီး KNU နဲ့တိုက်ပွဲငယ်တွေဖြစ်ပွားခဲ့တယ်လို့ဒေတာကန်ပြည်သူ 2,000 လောက်ဟာနေရစွန့်ခွာထွက်ပြေးရတာတွေရှိခဲ့ပါတယ်ဒီလိုစီးရေးပြိပခတွေဖြစ်ပွားချိန်မှာ GMC ကနှစ်ဖက်အကြားညှိနှိုင်းဆောင်ရွက်ခဲ့တယ်လို့နောက်ဆုံးမှာတမရော်ကာကွယ်ရေးဦးစီးချုပ်နဲ့ KNU ဥက္ကဋ္ဌတို့တွေ့ဆုံပြီးကာလန်ဖောက်တဲ့အစီအစဉ်တွေကိုယာယီရက်ဆိုင်ခဲ့တာကြောင့်နှစ်ဖက်ပြည်လည်မှုရခဲ့ပါတယ်